Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါသည်ခင်ဗျာ2014ခုနှစ်မေလ28ရက်ဗိုလ်တွင်းမနေ့ပဲ VOA American တန်ရဲ့အစီအစဉ်လေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line number 2432 39ရောကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့အစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ။
ကျမဆုံးမြတ်မှာပါရှင်အမေရိကန်တပ်သား 1,000 နီးပါးကိုဒီနေ့ကအာဖဂန်နစ္စတန်မှာဆက်ထားမဲ့အကြောင်းသမ္မတဘရက်ဂိုဘားမားကအသိပေးကြေညာလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်းနာဝတ်ရဲ့လွှမ်းမိုးမှုတွေကြောင့်နိုင်ငံမှာပြဿနာတွေဖြစ်နေရတာလို့ယုံကြည်တဲ့အကြောင်းထိုင်းစစ်တပ်ပြောခွင့်ရသူကပြောပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုမတ်သင်ကြီးထိုင်းနဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ကိုးကွယ်ရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းအပေါ်မှာအမြင်တွေအမျိုးမျိုးကွဲနေကြပါတယ
်။ပြည်တဲ့အတိုင်းပဲဗမာပြည်မှာကဥပဒေဆိုတာကအရင်ရင်ရှိပြီးသားဥပဒေတွေအရင်ရင်ရှိပြီးသားဟာတွေတော့မှခိုင်ခိုင်မာမာဟိုချစ်ချစ်လေးလေးမတီဆောက်နိုင်သေးတဲ့အချိန်မှာ
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်အဲဒီနောက်ထိုင်းယူကရိန်းနဲ့အီဂျစ်ဘက်ကနိုင်ငံရေးအခင်းအကျင်းတွေကိုလည်းတင်းပြသွားမှာဖြစ်တယ်လို့နောက်ပိုင်းမှာတော့ဓာတ်ရိုက်လေလံအစီအစဉ်ကိုပြန်လည်ထုတ်လွှင့်သွားမှာပါအခုတော့ဗိုလ်ဒုနစ်မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်ဆုမြတ်မွန်နဲ့မတ်တင်ဂီထိုက်တို့ကကြေညာပါလိမ့်မယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တိုက်ခိုက်ရေးတပ်တွေရဲ့တာဝန်ဒီနှစ်ကုန်ဆုံးပြီးသွားတဲ့အခါစစ်သား 9,800 ကိုဆက်ပြီးတော့ထားလို့ရတယ်လို့အမေရိကန်သမ္မတဘရက်ဂိုဘားမားကပြောလိုက်ပါတယ်။အာဖဂန်နစ္စတန်လုံခြုံရေးကိုအာဖဂန်တွေကပဲယူရတော့မှာဖြစ်တယ်လို့အင်မီရော်ကနေကြေညာပြောကြားခဲ့တဲ့မင်ကွန်းမှာသမ္မတဘိုဘားမားကအခုလိုပြောခဲ့ပါတယ်
။ Starting next year, Afghans will be fully responsible for securing their country.
ရှင်းနှစ်ကစပြီးတော့အာဖဂန်တွေကသူတို့နိုင်ငံလုံခြုံရေးအတွက်ကိုအပြည့်အဝတာဝန်ယူရမှာဖြစ်ပါတယ်။အမေရိကန်အမှုရမ်းတွေကအကြံပေးတဲ့ကဏ္ဍကနေပဲရှိနေတော့မှာဖြစ်ပါတယ်။အာဖဂန်မျိုးတွေ၊ရွာတွေ၊တောတွေ၊တောင်ကြားတွေမှာအမေရိကန်တပ်တွေကလုံခြုံရေးအတွက်ကင်းလှည့်တာမျိုးတွေလုပ်တော့မှာမဟုတ်ပါဘူး။ဒီတာဝန်တွေကိုအာဖဂန်ပြည်သူတွေကယူရတော့မှာဖြစ်ပါတယ်လို့သမ္မတအိုဘားမားပြောကြားသွားခဲ့တာပါ။ပြီးခဲ့တဲ့10နှစ်လုံးအာဖဂန်နစ္စတန်စစ်ပွဲနဲ့အီရတ်စစ်ပွဲဟာအမေရိကန်နိုင်ငံသားရဲ့မူဝါဒမှာအဓိကလွှမ်းမိုးနေခဲ့ပြီးတော့အဲ့ဒီစာမျက်နှာကိုခြံထားခဲ့ဖို့အချိန်တန်ပြီလို့လည်းပြောကြခဲ့ပါတယ်။လက်ရှိအာဖဂန်နစ္စတန်မှာအမေရိကန်စစ်သား32,000ရှိနေပါတယ်။အရင်3,000ရှိခဲ့ရာကနေလျှော့ချထားတဲ့အရေအတွက်ဖြစ်ပါတယ်။2015ခုနှစ်မကုန်ခင်အထိဒီစစ်သားအရေအတွက် 9,800 နဲ့2018ခုနှစ်ဇန်နဝါရီသူအမေရိကန်တမရတာဝန်ကနေမဖယ်ရှားပေးခင်တပ်သားအရေအတွက်1,000အောက်ဖြစ်အောင်လို့လျှော့ချသွားမှာဖြစ်တယ်လို့လည်းကြေညာခဲ့ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အမေရိကန်တပ်အင်အား3,000နဲ့တောင်မှနိုင်အောင်မလုပ်နိုင်ခဲ့တာအာဖဂန်တွေကိုတင်နန်းပေးဖို့အမေရိကန်စစ်သား9,800ကလုံလောက်မှာမဟုတ်ဘူးလို့အာဖဂန်အထက်လွှတ်တော်ဒုတိယဥက္ကဋ္ဌက VOA ဒါရီဌာနကိုပြောကြားခဲ့ပါတယ်။အာဖဂန်တမရအသင်းနဲ့လုံခြုံရေးဆိုင်ရာသဘောတူညီမှုထပ်ရအောင်လုပ်ဖို့အတွက်ကိုလည်းသူကတိုက်တွန်းခဲ့ပါတယ်ရှင်
။ယူကရိန်းနိုင်ငံမှာကာလာရှိဆောင်ဆိုင်ခဲ့ရတဲ့တင်းင်းကနေနဲ့တမရရွေးကောက်ပွဲမှာပီထရိုပိုရိုရှန်ကိုအနိုင်ရခဲ့မှုအပေါ်မှာဂုဏ်ယူဝမ်းမြောက်ပါကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပီထရိုပိုရိုရှန်ကိုထံကိုတယ်လီဖုန်းနဲ့ပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံတပေါင်းတစည်းတဲ့ဆက်လက်ရည်တည်နိုင်ရေးမစ္စတာဗစ်ထရိုပိုရိုရှန်ကိုရဲ့အားထုတ်မှုတွေနဲ့အတူအမေရိကန်ပြည်ထောင်စုကလည်းအပြည့်အဝထောက်ခံမှုပေးပဲလို့သမ္မတအိုဘားမားကကမ်းလှမ်းခဲ့တဲ့အကြောင်းလဲအင်ပီရောကပြောဆိုပါရယ်ယူကရိန်းနိုင်ငံတစုတစည်းတဲ့ဖြစ်စေဖို့နောက်ရေရှည်တည်တတ်မဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်မဲ့အခြေအနေမျိုးနောက်ယူကရိန်းပြည်သူအားလုံးရဲ့စိုးရိမ်မှုတွေနဲ့မျှော်လင့်ချက်တွေအားလုံးကိုဖြေရှင်းဆောင်ရွက်ပေးနိုင်မဲ့ပွင့်လင်းမြင်သာပြီးတာဝန်ခံမှုတာဝန်ယူမှုရှိတဲ့အစိုးရတရက်ဖြစ်ရေးလိုအပ်တဲ့ပြုပြင်ပြောင်းလဲမှုကိုမြန်မြန်အကောင့်ထည့်ဖော်ဖို့အရေးကြီးတဲ့အကြောင်းလဲအမေရိကန်သမ္မတကတိုက်တွန်းခဲ့တယ်လို့အင်ဗျူရောကပြောဆိုပါရယ်မစ္စတာပိုရိုရှန်ကိုကတော့တွေ့ဆုံဆွေးနွေးမှုတွေကနေငြိမ်းချမ်းရေးရနိုင်တယ်လို့တင်းလာနေမှာပြောဆိုခဲ့တာပါဒါပေမဲ့ရုရှားလိုလာတဲ့ယူကရိန်းအရှေ့ပိုင်းကလက်နက်ကိုင်တွေကိုတော့အကြမ်းဖက်သမားတွေလို့သုံးနှုံပြောဆိုပြီးစီးအရာနှိမ်နှင်းရမယ်လို့လည်းပြောဆိုခဲ့တာပါမြို့တော်ကီယက်ကတာဝန်ရှိသူတွေကသဘုံတွေလက်နက်မချမချင်းဒါမှမဟုတ်လည်းသဘုံတွေကိုမရှင်းလင်းနိုင်မချင်းစစ်စင်ရေးတွေဆက်လက်လှုပ်ဆောင်ဖို့တန်တိတ်ထန်ချပြောဆိုနေချိန်မှာပဲယူကရိန်းခွဲထွက်ရေးသမားတွေကိုယူကရိန်းအစိုးရကစစ်နှွှဲနေတာကိုချက်ချင်းရပ်ဆိုင်းဖို့ရုရှားအစိုးရကပြောဆိုလိုက်ပါတယ်ယူကရိန်းအရှေ့တောင်ပိုင်းမှာစစ်တပ်ကစစ်တိုက်နေတာတွေကိုချက်ချင်းအဆုံးသတ်ဖို့နဲ့ယူကရိန်းအစိုးရနဲ့ခွဲထွက်ရေးသမားတွေကြားမှာငြင်းငြင်းချမ်းချမ်းတွေ့ဆုံဆွေးနွေးကြဖို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောဆိုချက်ကိုကိုးကားပြီးရုရှားသမ္မတနန်ဒော်ကရမလင်ကအင်ကာနေမှာသတင်းထုတ်ပြန်ပါတယ်ရှင်
အီဂျစ်ရွေးကောက်ပွဲကော်မရှင်ကနောက်ထပ်မဲဆန္ဒရှင်တွေမဲပေးနိုင်ကြဖို့အတွက်ရွေးကောက်ပွဲကိုနောက်ထပ်တစ်ရက်ထပ်ပြီးတော့တိုးလိုက်ပါတယ်။ဒီရွေးကောက်ပွဲကနေစစ်တပ်အကြီးအကဲဟောင်းအက်ဘဒယ်ဖာတာ LCC အာဏာရလာလိမ့်မယ်လို့ကြဲကြဲပြန့်ပြန့်မြင်နေကြပါတယ်။ဒီကနေ့တုန်းကဒေသစံတော်ချိန်9နာရီမှမဲယုံတွေပိတ်ခဲ့ပြီးတော့ပ ပုထုနေမှာမဲယုံတွေပြန်ဖွင့်မှာဖြစ်ပါတယ်။ရွှေကောက်ပွဲကိုတင်းလာနေတဲ့ကစတင်ခဲ့တာပါ။မဲပေးဖို့မှတ်ပုံတင်ထားသူ54သက်မှအသင့်အင့်မဲ့တင်းလာနေကမဲလာပေးခဲ့ကြပါတယ်။ပို့ပြီးတော့မဲပေးသူတွေရှိလာအောင်လို့အင်္ဂါနေ့ကိုရုံးပိတ်ရက်အဖြစ်နဲ့ဝန်ကြီးချုပ်အီဘရာဟင်မာလက်ကကြေညာပါတယ်။မဲလာမပေးတဲ့သူတွေကိုတံငွေရိုက်မယ်လို့လည်းတရားရေးဌာနကသတိပေးခဲ့ပါတယ်။အနိုင်ရမယ်လို့မျှော်လင့်ထားကြတဲ့ CC အတွက်အနိုင်ရမှုတရားဝင်ဖြစ်ဖို့အတွက်ကမဲလာပေးတဲ့သူတွေများဖို့အဓိကကြပါတယ်။သူ့အပြင်နောက်ထပ်တယောက်တည်းသောဝင်ရောက်ရွေးခန့်နေသူကတော့လော်ဝဲယင်းဝါဒီဟိုက်ဒင်ဆာဘာဟီဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကသမ္မတမိုဟာမက်မော်စီကိုဖြုတ်ချခဲ့တဲ့စစ်တပ်ကိုဗိုလ်ချုပ်ကြီး CC ကဦးဆောင်ခဲ့တာဖြစ်ပါတယ်။မစ္စတာမော်စီရဲ့မွတ်စလင်ဘရာဒါဟူဒ်အဖွဲ့ကတော့ရွေးကောက်ပွဲဟာတရားမဝင်ဘူးလို့ပြောပြီးတော့တပိတ်မှောက်ကြဖို့တိုက်တွန်းနေပါတယ်ရှင်။
ဘိုကိုဟာမာဆွန့်ရောက်တည်ပြန်ပေးဆွဲထားတဲ့နိုင်ဂျီးရီးယားကျောင်းသူလေးတွေရှိတဲ့နေရာကိုသိရှိထားပြီးလို့နိုင်ဂျီးရီးယားအစိုးရရဲ့ပြောကြားမှုနဲ့ပတ်သက်လို့အမေရိကန်အစိုးရထံမှတီးခြားသတင်းအချက်အလက်တွေမရှိပါဘူးဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါရယ်တကယ်လို့ကျောင်းသူလေးတွေကိုပြန်ပေးဆွဲခံထားရတဲ့နေရာကိုအမေရိကန်တို့သိရှိခဲ့ရင်လဲအများပြည်သူကိုပြောမှာမဟုတ်ဘူးဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဂျင်ဆက်ကီကပြောပါရယ်နိုင်ဂျီးရီးယားဆိုရကပြောဆိုခဲ့တယ်လို့ပဲကျောင်းသူလေးတွေရဲ့လုံခြုံရေးနဲ့ဘေးအန္တရာယ်ကင်းရှင်းမှုအတွက်အမေရိကန်တို့ဘက်ကလည်းကယ်တင်ရေးအဖွဲ့ဆေးလွတ်နိုင်ခြေမရှိဘူးလို့လည်းသူမကပြောပါရယ်အစ္စလာမ်ရဲ့အစွန်းရောက်ဘိုကိုဟာမာအဖွဲ့ကနိုင်ဂျီးရီးယားနိုင်ငံဘရိုနိုပြည်နယ်ချီဘုတ်ကျွာကအမျိုးမင်းကလေးငယ်300လောက်ကိုပြီးခဲ့တဲ့လကပြန်ပေးဆွဲခဲ့တာဖြစ်ပါတယ်နိုင်ဂျီးရီးယားသမ္မတဂွလတ်ဂျွန်နသန်ကတော့ဘိုကိုဟာမာအဖွဲ့နဲ့ဆေးဆက်ဆွေးနွေးရေးကိုပယ်ချထားပြီးမင်းကလေးငယ်တွေအားလုံးကိုချက်ချင်းချက်မရှိလွှတ်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်ဖန်စီထိန်ထိန်ခံရတဲ့စစ်သွေးကြွားတွေနဲ့မင်းကလေးတွေကိုအလဲအလှယ်လုပ်ဖို့ဘိုကိုဟာမာအဖွဲ့ကတောင်းဆိုထားတာကိုသမ္မတအနေနဲ့နားထောင်သင့်တယ်ဆိုပြီးလဲချီဘုတ်ရာတာဝန်ရှိသူတွေကပြောဆိုပါတယ်ရှင်
American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 MHz 5.32 kHz 6.25 5.39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပေါ်ဒီဟိုနေမနက်ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ထိုင်းနိုင်ငံရဲ့နိုင်ငံရေးပြဿနာစစ်မြစ်ကိုလိုက်ရှိရင်ဝင်ကြီးချုပ်ဟောင်တက်ဆင်ရှင်းနာဝတ်ရဲ့လွှမ်းမိုးမှုတွေနဲ့မကင်းတဲ့လက္ခဏာတွေတွေ့ရတယ်လို့အာဏာသိမ်းထားတဲ့စစ်အစိုးရကယုံကြည်တဲ့အကြောင်းထိုင်းစစ်တပ်ပြောခွင့်ရသူကပြောပါရယ်ဗိုလ်မှူးကြီးဝီရာချွန်ဆုခွန်ဟာပါဒီပတ်ကဘန်ကောက်မြို့မှာအင်္ဂါနေ့တုန်းကအခုလိုပြောကြားခဲ့တာဖြစ်ပြီးတော့ဘာကြောင့်ဒီလိုထင်ရတယ်လဲဆိုတာကိုတော့ရှင်းမပြခဲ့ပါဘူးနိုင်ငံရင်ဆိုင်နေရတဲ့ခက်ခဲတဲ့အခြေအနေတွေကိုဖြေရှင်းနိုင်ဖို့ကတက်ဆိုင်သူအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုအပေါ်မှာမူတည်တယ်လို့လည်းသူကဆိုခဲ့ပါရယ်ပညာရေးဝန်ကြီးဟောင်းချတူရွန်ချေချိုင်ကိုဘန်ကောက်မြို့ကနိုင်ငံသားသတင်းတောက်များအသင်းမှစစ်သားတွေကဝင်ရောက်ဖမ်းဆီးမှုဖြစ်ပြီးတော့မကြခင်မှာပဲဒီဗိုလ်မှူးကြီးဝီရာချွန်ကအခုလိုပြောကြားခဲ့တာလည်းဖြစ်ပါတယ်ဆေးရနာတိမ့်မှုကြောင့်ထိုင်းနိုင်ငံရေးပြဿနာပြေလည်မှာမဟုတ်ပဲပို့ပြီးတော့ဆိုးသွားမှာဖြစ်တဲ့အကြောင်းဒီတက်ဆင်လိုလာတဲ့ပညာရေးဝန်ကြီးဟောင်းကနိုင်ငံသားသတင်းတောက်တွေကိုအဖမ်းမခံရခင်မှာပဲပြောကြားခဲ့ပါတယ်ဆေးရနာတိမ့်ခဲ့ပြီးတဲ့နောက်စစ်တပ်ကဆင့်ခေါ်ရာကိုသူကအာခံပြီးတော့တွားရောက်ခဲ့ခြင်းမရှိပါဘူးဖြုတ်ချခံရတဲ့အစိုးရထိတ်တန့်တာဝန်ရှိသူအများစုကတော့ဖမ်းဆီးခံရပါတယ်ရှင်
ရာထူးကဖြုတ်ချခံရတဲ့ထိုင်းကောင်းဆောင်တွေကိုကမ္ဘောဒီးယားနိုင်ငံတွင်မှပြပရောက်အစိုးရဖွဲ့ရေးခွင့်ပြုမှာမဟုတ်ဘူးဆိုပြီးကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကအင်ကာနေမှာပြောဆိုပါရတယ်။2006ခုနှစ်မှာဆီယာနာသိမ်းမှုမှာရာထူးကဖြုတ်ချခံခဲ့ရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှနာဝတ်ကိုထောက်ခံသူတွေကောင်းဆောင်နဲ့ဖြူဟာထိုင်းပါတီဝင်တွေစီကနေပြီးခဲ့တဲ့သတင်းပတ်တုန်းကထိုင်းစစ်တပ်ကအာဏာသိမ်းယူခဲ့တာပါ။သူ့ရဲ့ညီမဖြစ်သူရင်းလာရှနာဝတ်ကတော့အခုဆရာနာသိမ့်မှုမတိုင်မီသတင်းပတ်တွေအလိုလောက်ကမှရာထူးကဖြုတ်ချခံခဲ့ရတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံတွင်မှထိုင်းတွေစင်ပြန့်အစိုးရထူထောင်နေဆိုတဲ့ကောလာဟာလတွေဟာမမှန်ကန်ကြောင်းနဲ့ဒီသတင်းဟာတိတ်ကိုအန္တရာယ်ကြီးကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အင်ကာနီကလူထုကိုပြောတဲ့မင်းကွန်းမှာပြောဆိုခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံဟာဘယ်နိုင်ငံဘယ်အဖွဲ့အစည်းအတွက်မှစင်ပြန့်အစိုးရထူထောင်ရမယ့်နေရာမဟုတ်ပါဘူး။ဒီလိုမျိုးတွေးခေါ်ကြတာဟာဆိုရင်တက်ဆင်ရင်းလန်းတဲ့ဖြူအားထိုင်းပါတီအတွက်အန္တရာယ်ဖြစ်စေပါတယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကပြောခဲ့တာပါ။တချိန်တည်းမှာပဲထိုင်းနဲ့ကမ္ဘောဒီးယားနှစ်နိုင်ငံနယ်စပ်မိုင်900လောက်မှလည်းထိုင်းဘက်ကလုံခြုံရေးတင်းကျပ်ထားတယ်လို့ကမ္ဘောဒီးယားတာဝန်ရှိသူတွေကပြောဆိုပါတယ်ရှင်
။အမေရိကန်နိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့ဆောင်ရွက်နိုင်ခဲ့တဲ့အောင်မြင်မှုတွေအတွက်ဂုဏ်ယူတယ်လို့နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကမကြခင်ထုတ်မဲ့စာအုပ်ထဲမှာရေးသားထားပါတယ်2016ရွေးကောက်ပွဲမှာသမ္မတဝင်အရွေးခံနိုင်တယ်လို့ခန့်မှန်းမှုတွေရှိနေချိန်မှာပဲဟီလာရီကလင်တန်ရဲ့ခက်ခဲတဲ့ရွေးချယ်မှုများလို့အဓိပ္ပာယ်ရတဲ့ Hard Choices စာအုပ်သစ်ဂျွန်လ10ရက်နေ့မှာထွက်မှာဖြစ်ပါတယ်။ အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့စာရေးသူရဲ့မှတ်တမ်းတူရဲမှဟီလာရီကလင်တန်ကအမေရိကန်ပြည်ထောင်စုရဲ့ဒီအစစ်အမြင့်ဆုံးတန်တမန်တယောက်အဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်အတွင်းတချို့ကိစ္စတွေအတွေ့ချခဲ့ရတဲ့ဆုံးဖြတ်ချက်တွေကိုပြန်ပြီးတော့ပြင်လို့ရရင်ပြင်ချင်တယ်လို့ပြောထားပါတယ်
။ကိုဝင်ဆောင်မိခင်တွေနဲ့နှုတ်တိုက်နေတဲ့မိခင်တွေအနေနဲ့အိုင်ယိုရင်းတာအပြည့်အဝစားသုံးဖို့လိုအပ်တယ်လို့အမေရိကန်ကလေးဆရာဝန်များအသင်းကအကြံပြုပြောကြားလိုက်ပါတယ်။မမွေးခင်ရောမွေးလာပြီးတဲ့အခါမှာပါကလင်းငယ်တွေရဲ့အုံနောက်အသေးအချာဖွံ့ဖြိုးဖို့အတွက်ကအိုင်ဝရင်းတက်လိုအပ်ပါတယ်ဒါပေမဲ့အမေရိကန်ကကိုဝင်ဆောင်မိခင်၃ပုံတပုံမှာအိုင်ဝရင်းတက်အနည်းနဲ့အများလိုအပ်နေကြတာတွေ့ရပြီး15ရာခိုင်နှုန်းကပဲအိုင်ဝရင်းတက်ပါတဲ့ဆေးတွေတောက်နေကြတယ်လို့လေ့လာမှုတစ်ခုမှာတွေ့ရပါတယ်ရှင
်ဘိုရူနီမနက်ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မသိင်္ဂီထိုက်တို့ကြီးညာခဲ့ကြတာပါခင်ဗျာVOA ရအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com အင်တာနက်ဆာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းအထက်မှာပဲဖမ်းယူနားဆင်နိုင်ကြပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တွေနဲ့နိုင်ငံတကာသတင်းလွှာတွေကိုဆက်တိုက်ဆိုသလိုတင်ဆက်သွားပါမယ်။သမရရဲ့ဥပဒေကြမ်းရေးဆွဲရေးကော်မရှင်ကရေးဆွဲထားတဲ့ကိုးကွယ်ရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းထွက်ပေါ်လာပြီးအဲ့ဒီအပေါ်မှာသဘောထားအမြင်တွေကွဲနေပါတယ်။ကိုးကွယ်ရာဘာသာကူးပြောင်းရာမှာဥပဒေလမ်းကြောင်းအတိုင်းစနစ်တကျရှိဖို့အတွက်ဒီဥပဒေမူကြမ်းအပေါ်အများပြည်သူရဟန်းရှင်လူတွေစီကအကြံပြုချက်တွေကိုဥပဒေကြမ်းရေးဆွဲရေးကော်မရှင်စီကိုပေးပို့ကြဖို့ကိုလည်းနိုင်ငံပိုင်သတင်းစာတွေကတဆင့်ဆန္ဒသဘောထားကောက်ခံနေကြပါတယ်။အကြောင်းစုံကိုစုံစမ်းမေးမြန်းထားတဲ့မဆုမြတ်မွန်ကပြောပြပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ပါ။မေလာ28ရက်နေ့ရက်စွဲနဲ့နေ့စဉ်ထုတ်သတင်းစာတွေမှာကိုးကွယ်ရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းအပြည့်အစုံကိုဖော်ပြပြီးတော့အကြံပြုချက်တွေကိုဖိတ်ခေါ်လိုက်တာပါဒီလိုမိမိတို့ယုံကြည်ရာကိုးကွယ်မှုဘာသာတရားရွေးချယ်ပိုင်ခွင့်နဲ့ဘာသာတရားကူးပြောင်းမှုကိုဥပဒေတရနဲ့ကန့်သက်ရေးဆွဲမယ်ဆိုရင်ဥပဒေကိုအမြင်ကောင်းအောင်အကြောင်းပြပြီးတော့မလိုလားတဲ့ကန့်သက်ပိတ်ပင်မှုတွေအသုံးချတာတွေရှိလာမှာကိုအစ္စလာမ်ရေးရာဘာသာရေးဌာနချုပ်အဖွဲ့ဝင်ဦးဝင်းထွန်းစိုးတို့လိုလူပုဂ္ဂိုလ်တွေကစိုးရိမ်နေပါတယ
်ကျွန်တော်မြင်တာတော့အဲ့ဒီမှာသကလုံးတွေတော့နားကြောက်အောင်တော့တေချာစီဖွဲ့ထားတာဆိုတော့လက်ရှိကျွန်တော်တို့ဦးသိန်းစိန်ခေါင်းဆောင်နဲ့ကျွန်တော်အစိုးရဖွဲ့ကနိုင်ငံရေးကစားကွက်တစ်ခုလိုပဲကျွန်တော်မြင်နေကြဒီဥပဒေရို့လေ misuse ပေါ့နော်မလိုအပ်တဲ့နေရာတွေမှာအသုံးချပြီးတော့အော်လူရခဲ့ပူချက်ကားပြီးတော့လုပ်မယ်ဆိုရင်တော့ကျွန်တော်တို့ပူနာတာပေါ့လေအဲကျွန်တော်ဆိုလိုတာကအဓိကမလိုရတဲ့လူတွေကအဲတက်တက်အဆဆွဲထုတ်ပြီးတော့ဒီဟာရဲ့ reaction ကိုဟိုကြောင်းပြန်ပြန်ဖြစ်တက်ရောက်နေမှာဆိုလို့ရှိရင်ဟိုကျွန်တော်တို့နှစ်နာစရာတွေရှိတာပေါ့လေဒါပေမဲ့တိတဲ့အတိုင်းပဲဗမာပြည်မှာကဥပဒေဆိုတာကအရင်ရင်ရှိပြီးသားဥပဒေတွေအရင်ရင်ရှိပြီးသားဟာတွေတော့မှခိုင်ခိုင်မာမာဟိုချစ်ချစ်လေးလေးမတီဆောက်နိုင်သေးတဲ့အချိန်မှာအခုကျွန်တော်တို့နောက်ဥပဒေအတိတ်တစ်ခုကိုဟိုအသားကြားဖို့ဆိုတာကတော်တော်မလိုတဲ့ကိစ္စပါအဲကျွန်တော်စိုးရင်ပြီးတဲ့အဓိကအကြောင်းအရာကတော့ဟိုတလွဲအတုံးချခြင်းခံရမှာစိုးရင်တာပ
ါတစ်ဖက်မှာတော့ဒီဥပဒေမူကြမ်းထွက်လာတာကိုကြိုးစိုးသူတွေရှိပြီးတော့အဲ့ဒီအထဲမှာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရခိုင်တိုင်းရင်းသားရေးရာဝန်ကြီးဦးစော်အေးမောင်လည်းပါဝင်ပါတယ်မြန်မာနိုင်ငံတွင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအများပြည်သူကိုဗဟိုပြုတ်ပြီးတော့ဥပဒေတရထွက်လာမှဖြစ်တယ်လို့ဘာသာတရားကူးပြောင်းခြင်းကိုဥပဒေနဲ့အညီဆောင်ရွက်လာနိုင်မှဖြစ်လို့အကောင်းဆုံးဥပဒေတရဖြစ်လာမယ်လို့ဦးစော်အေးမောင်ကယုံကြည်မျှော်လင့်ပါတယ်
မြန်မာနိုင်ငံမှာလူရေသန်း60ကျော်ရှိတယ်ဗျာအဲ့ဒါဖွဲ့စည်းပုံအခြေခံဥပဒေအရလည်းလွတ်လပ်စွာကိုယ်ပိုင်ဝင်ပေးထားတယ်ဆိုတော့ဒီဥပဒေကိုသန်း60သောလူတွေထဲကအကြံဉာဏ်ပေးခြင်းနဲ့လူတွေအကြံဉာဏ်ပေးပြီးတော့ရေးဆွဲတော့ဒါပြည်သူကိုဗဟိုပြုတဲ့ဥပဒေတရဖြစ်လာမှာပေါ့ဟုတ်တယ်မလားအဲ့ဒါကြောင့်ကျွန်တော်ကျိုးစိုးပါလေဥပဒေတရားရေးဆွဲပြီးတော့ပြည်ထောင်စုလွှတ်တော်မှာပြန်လည်တော့မယ်ဆိုလို့ရှိရင်တက်ဆိုင်ရာလွှတ်တော်တွေမှာပြည်သူတွေစီကလည်းအကြံဉာဏ်တောင်းမယ်တက်ဆိုင်ရာလွှတ်တော်တွေမှာလည်းဥပဒေကြမ်းကော်မတီတွေဥပဒေကော်မရှင်တွေရှိတယ်လေအဲ့ဒါတွေက just and equity ဖြစ်အောင်သာမန်ညီမျှမှုရှိအောင်အားလုံးတိုင်တိုင်ပင်ပင်နဲ့လုပ်ထားတဲ့အတွက်အကောင်းဆုံးဥပဒေတစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ကိုယ်ကွယ်ရဘာသာတရားကူးပြောင်းလိုတဲ့သူကိုသွေးဆောင်ဖျားယောင်ချင်းချောက်ချင်းနဲ့မလျော်ဩဇာလွှမ်းမိုးခြင်းကင်းဝေးအောင်လို့မှတ်ပုံတရေအဖွဲ့ကတွေ့ဆုံမေးမြန်းမယ်ဆိုတဲ့အချက်နဲ့ကူးပြောင်းလိုတဲ့ဘာသာကိုလေ့လာပြီးမှတသက်ကံလက်မှတ်ထုတ်ပေးမယ်ဆိုတဲ့အချက်ကမြန်မာနိုင်ငံတွင်းလူနည်းစုကိုးကွယ်တဲ့ဘာသာတရားအပေါ်မှာနှိပ်ကွတဲ့သဘောဖြစ်နေတယ်လို့ဦးဝင်းထွန်းစိုးကသုံးသပ်ပါတယ်။နိုင်ငံတကာစံနှုန်းတွေအရလူခွေရှူထောင်အရလွတ်လပ်စွာကိုးကွယ်ပိုင်ခွင့်ကိုကန့်သက်ချုပ်ချယ်တားမြစ်တဲ့ဥပဒေဖြစ်နေတယ်လို့လည်းဆိုပါတယ်။
ဒီမှာဘာသာတရားဆိုတာကဒီကမ္ဘာပေါ်မှာရှိတဲ့လူတိုင်းကစိုက်တဲ့ဘာသာကို စိုက်တဲ့အချိန်မှာလွတ်လွတ်လပ်လပ်ကုကြောင်းပိုင်ဝင်လည်းရှိသလိုကိုယ့်ပိုင်ဝင်လည်းရှိတယ်လေ။ဟိုဒါကလူတဦးချင်းစီမှာရာသင်ရလိုက်တဲ့အခြေခံအခွင့်အရေးလေ။နောက်တစ်ခါလူနည်းစုတွေဖြစ်တဲ့ကျွန်တော်တို့ဘာသာကြားတွေပေါ်မှာဒီ registration ကတ်လို့ရမယ်ဆိုကိစ္စတော့ဒါဘလို့မဖြစ်တဲ့ကိစ္စကြီးပေါ့နော်။တစ်ဖက်ကနေပြီးတော့နိုင်ငံတကာဒီမိုကရေစီစံချိန်စံညုံမီအောင်သွားနေတယ်။ဒါပေမဲ့တစ်ဖက်အုပ်စုတွေကလည်းဒါကိုနောက်ပြန်ဆွဲပြီးတော့ဟိုတလွဲအတုံးချမဲ့ဆိုတဲ့ပုံစံမျိုးပေါ်မှာမြင်နေရတယ်ပေါ့နော်။အဲ့ဒီပုံမှာတော့စိုးရိမ်ရတယ်ကြ။အဲ့ဒါတော့ကျွန်တော်လည်းသဘောမတူပါဘူးခင်ဗျာ။
အခုဒီဥပဒေမူကြမ်းဟာတကယ်တမ်းဥပဒေအဖြစ်နဲ့မရောက်လာသေးတဲ့အတွက်မှတ်ချက်ပေးဖို့စောပါသေးတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်အတွင်းရေးမှူးဦးစစ်မြိုင်ကပြောပါတယ်
။အဲဒီဟိုဥပဒေထွက်လာဖို့ကိုပဲအဆင့်ကအများကြီးကျွန်တော်တို့ကကြော်ဖြတ်အောင်မယ်ဆိုတော့ဒီဥပဒေဥပဒေဖြစ်ရောက်မရောက်ဆိုတဲ့ဟာကလည်းစဉ်းစားဖို့ရှိပါတယ်။ဒါကြောင့်ဒီဥပဒေမူကတော့ပြောဖို့တော်တော်လေးစောနေပါဗျာ။ဒီတော့မူကတော့ပြန်ဖို့တော်တော်လေးစောနေပါသေးတယ်လို့ကျွန်တော်ထင်တယ်။အဲဥရီကိုမရောက်သေးတော့လေဥရီဖြစ်တတ်မှတ်တာကိုဟိုဝေဖန်ချက်ပေးဖို့လည်းနည်းနည်းတော့စောနေဦးမယ်ဗျ
။ကိုယ်ဝေရာဘာသာကူးပြောင်းခြင်းဥပဒေနဲ့အတူလူဦးရေတိုးဝါနှုံထိန်းညှိခြင်းဆိုင်ရာဥပဒေလက်ထပ်ထိန်းများခြင်းဆိုင်ရာဥပဒေနောက်တလျင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေဆိုပြီးတော့ဥပဒေမူကြမ်း၄ရပ်ကိုရေးဆွဲပြဋ္ဌာန်းပေးဖို့သမရကပြည်ထောင်စုလွှတ်တော်စီကိုတဝန်လာအရင်ပေးပို့ခဲ့တာပါ။သက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေကဥပဒေမူကြမ်းတွေကိုရေးဆွဲပြီးတော့လွှတ်တော်စီကိုတင်သွင်းဖို့နဲ့လွှတ်တော်အနေနဲ့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားအမှန်တကယ်ရဖို့အတွက်အလေးထားစဉ်းစားသုံးသပ်ပြီးဆောင်ရွက်သွားမယ်လို့ပြည်ထောင်စုလွှတ်တော်နာယကကအကြောင်းပြန်ခဲ့ပြီးတဲ့နောက်ပိုင်းအခုဥပဒေမူကြမ်းပထမဆုံးထွက်လာတာလည်းဖြစ်ပါတယ်ရှင်
။ VOA ဝိုင်းတော်သူမဆုမွန်ရဲ့တင်ပြချက်ပါခင်ဗျာ။
ပရိုက်မှာချာပြည်ထောင်စုပြိုကွဲမှာဆိုလို့တိုင်းပြည်အခြေအနေယိုယွင်းလာလို့အာဏာသိမ်းခဲ့ရပါတယ်ဆိုတော့မြမတက်မတော်ဟာစစ်မှန်တဲ့ပြည်ထောင်စုပေါ်ထွန်းပြီးတိုင်းပြည်အခြေအနေတွတ်တက်လာမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးကိုဘာကြောင့်ငင်းဆန်ခုခံနေရပါသလဲပြည်သူလူထုဆန္ဒကိုအခြေခံတဲ့အပြောင်းအလဲတွေကိုဖော်ဆောင်ပေးနိုင်မှပြည်သူဝန်ထမ်းတက်မတော်ဖြစ်လာမယ်ဆိုတာကိုလက်ရှိတက်မတော်သားတွေနားလည်သဘောပေါက်လာအောင်ဘယ်လိုလှုပ်ဆောင်သင့်တယ်လို့ထင်ကြပါသလဲကူလာမစနေညာတရားလေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရချင်ပါခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392338554 fax number 2392338552ဖြစ်ပါတယ်။ email address ကတော့ bumis@voanews.com ဖြစ်ပါတယ်။တရားပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့ပို့ပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဒါမဲ့စနေညတရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ထိုင်းနိုင်ငံအခြေအနေကိုကြည့်ရအောင်ပါထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပုံမှန်လင်းလင်းဝေဖန်တက်ကြတဲ့တက်ကြွလှုပ်ရှားသူတွေပညာရှင်တွေကိုစစ်တပ်ကဆင့်ခေါ်ဖမ်းဆီးမှုတွေရှိခဲ့ပါတယ်စစ်တပ်ကတော့6လကျော်ကြာအောင်နိုင်ငံရေးအကြက်တဲတွေဂျုံခဲ့ရတာကိုဖြေရှင်းဖို့နဲ့တိုင်းပြည်ပြုပြင်ပြောင်းလဲရေးအတွက်ရည်ရွယ်ဆောင်ရွက်နေတယ်လို့ပြောဆိုနေပါတယ် VOA သတင်းတောက်ဂရဗီယာပါလူသတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကပြောပြမှာပ
ါစစ်တပ်နဲ့လုံခြုံရေးဖွဲ့စည်းတွေပါဝင်တဲ့အမျိုးသားညင်းချင်းတဲ့တရားဥပဒေစိုးမိုးမှုထိန်းသိမ်းရေးကောင်စီကထိုင်းနိုင်ငံမှာအာဏာသိမ်းခဲ့ပြီးတဲ့နောက်တယ်လီဖုန်း text message တွေအင်တာနက်လူမှုကွန်ရက်တွေကလှုံ့ဆော်မှုတွေနဲ့အတူလူပေါင်းရာနဲ့ချီပါဝင်တဲ့ကန့်ကွက်ဆန္ဒပြပွဲတွေလည်းဘန်ကောက်မြို့မှာချက်ချင်းဆိုသလိုပေါ်ပေါက်လာပါတယ်အာဏာသိမ်းစစ်ကောင်စီကတော့လမ်းမပေါ်ကဆန္ဒပြပွဲတွေကိုရှင်းလင်းဖို့စစ်တပ်ကိုစေလွှတ်ခဲ့တယ်လို့လူ9ယောက်ထက်ပိုမစုဖို့တားမြစ်ချက်ကိုအာခံပြီးဆန္ဒပြသူတချို့ကိုလည်းဖမ်းဆီးခဲ့တာပါဒီချိန်ထဲမှာပဲထိုင်းဆိုရဖွဲ့ဝင်ဟောင်းတွေတက်ကြွသူတွေပညာရှင်တွေကိုလည်းစစ်တပ်ကဆင့်ခေါ်ခဲ့ပြီးတော်တော်များများကိုလည်းဘယ်မှမမသိတဲ့နေရာမှာထိန်းသိမ်းထားပါတယ်ဆင့်ခေါ်ခံရသူအများစုကအမိန်တိုင်းစစ်တပ်ကိုတွားရောက်သတင်းပို့ခဲ့ကြပေမဲ့အစိုးရဟောင်းကိုလူလားသူရှက်နေဝေလှောက်ရှားမှုခေါင်းဆောင်တူဖြစ်တဲ့စွန်ဖက်ဘွန်ကမန်နုံတို့တချို့လူတွေကတော့အမိန်ကိုနာခံမှုညှဉ်းဆန်ခဲ့ကြတာပါအာဏာပိုင်တွေတွေ့ကျင်နေဆိုရင်သူ့ရုပ်ပုံမျက်နှာဖုံးတွေဆွတ်ပြီးဆန္ဒပြနေကြသူတွေရှိရာဘန်ကောက်မြို့ကမက်ဒေါ်နယ်ဆိုင်မှာရှာလို့ရတယ်လို့လည်းသူကစိန်ခေါ်ထားပါတယ်မြန်မာဖုံးဆွဆန္ဒပြသူတွေကတယောက်ဖြစ်တဲ့ချက်တူဖုံကတော့နိုင်ငံရေးကောင်းဆောင်တော်တော်များများအဖမ်းခံရပြီးတဲ့နောက်ဒီနီးပြူဟာကိုတုံးဖို့စိတ်ကူးရလာခဲ့တာလို့ပြောပါတယ
် Because Sombat like I make a game for everyone if you want to catch him just go ahead catch him everywhere
အလို့ရှိတယ်ဆိုရင်နေရာတိုင်းမှာလိုက်ရှာပြီးဖမ်းဖို့ဆိုပြီး Sombat ကအားလုံးအတွက်ကစားနည်းကိုဖန်ပြီးခဲ့တာပါလူအုပ်ထဲမှာလို့နေရာတကာမှာကျမတို့ကရှိနေကြတာပါကျမတို့ဝင်ကြီးချုပ်နဲ့ခေါင်းဆောင်တွေအကုန်လုံးကိုစစ်တပ်ကဖမ်းချင်နေတာပါ။ဘဲမှာထိမ့်သိမ်းထားမှလည်းမသိရပါဘူး။ဆွမ်ဘတ်တယောက်ပဲလွတ်မြောက်နေတာပါ။
စစ်တပ်ကတော့အာဏာသိမ်းမှုကိုစန့်ကျင်နေကြတဲ့တက်ကြွလှရှားသူတွေသာမကနိုင်ငံရေးခေါင်းဆောင်တွေသတင်းသမားတွေပညာရှင်တွေကိုလည်းစင့်ခေါ်ထိန်းသိမ်းနေတာဖြစ်ပါတယ်။အာဏာသိမ်းစစ်ခေါင်းဆောင်ဗိုလ်ချုပ်ကြီးပရယုတ်ချန်ဝူချာကတော့အစိုးရနဲ့တိုက်ခိုက်ကြညှိနှိုင်းဆွေးနွေးအပြေရှာလို့မရနိုင်ရကပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေနဲ့အတူနိုင်ငံရေးအကျပ်တဲတွေကိုအဆုံးသတ်နိုင်မှုမျှော်လင့်ထားကြောင်းပြောဆိုခဲ့တာပါ။ထိုင်းစစ်တပ်ရဲ့လက်ထောက်ပြောခွင့်ရသူဝီရချွန်စုခွန်တာပတိပတ်ကတော့နိုင်ငံရေးပြဿနာတွေကိုဖြေရှင်းပြရတဲ့စစ်တပ်ကအစိုးရအုပ်ချုပ်ရေးမှာထိန်းချုပ်ထားတာတွေကိုစွန့်လွတ်သွားမှာဖြစ်တယ်လို့ပြောပါတယ်။တရားဥပဒေစိုးမိုးမှုရှိလာတဲ့အခါထိန်းသိမ်းထားတဲ့နိုင်ငံရေးခေါင်းဆောင်တွေကိုပြန်လွတ်ပေးမှဖြစ်တဲ့အကြောင်းလဲထိုင်းစစ်တပ်ပြောခွင့်ရကဂရုပြုခဲ့ပေမဲ့တခြားဖမ်းဆီးထိန်းသိမ်းထားသူတွေကိုဘာဆက်လုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ထိုင်းနိုင်ငံရေးအခက်အခဲတူလည်းဖြစ်တန်တမန်ဟောင်းလည်းဖြစ်တဲ့ပဗန်ချာချာဝါဗုံဖန်ကတော့စစ်တပ်ကစင့်ခေါ်တာခံခဲ့ရပေမဲ့မတော်ခဲ့ပါဘူး။ဆရာနာသိန်းနာဟာတရားဝင်တဲ့လုပ်ရက်တစ်ခုဖြစ်လက်မခံနိုင်တယ်လို့စစ်တပ်ရဲ့စင့်ခေါ်တဲ့အမိန့်ဟာပညာရှင်တယောက်ရဲ့လွတ်လပ်ခွင့်ကိုထိပါသလိုချင်းချောက်အကြတယ်လို့လည်းသူကမြင်ပါတယ်။
This is the 19 coup, military coup. But I mean, the fact that they started harass academy, this is something quite new.
Sitaka anadimya ha daha sekgo jim yau phit par. Pinya shin ni ko chin jaw bo chu sa da ga lo a sit san ba. Lu ri ja ma tyaw nae tyaw tadin saka pa ra ri ko sa pi thain chauk pho chu sa la da le phit par. Pinya shin ni anine ga lo anadain kaung saung ri ye osa shin wa bo chin jaw mu tuk khu phit la nai de lo tin par.
ပုံမှန်လေးလေးဝေဖန်ပြောဆိုတဲ့သူတွေကိုစစ်တပ်ကစင့်ခေါ်တာထိန်းသိမ်းတာတွေသာမကစေုပ်ချုပ်ရေးဥပဒေဘရင်ကိုပုတ်ခတ်ထိပါတဲ့ဥပဒေတွေနဲ့နောက်ပိုင်းမှာအရေးယူလာခဲ့မယ်ဆိုရင်ဆင်အာနာသိန်းနာကိုတရားဝင်လက်ခံနိုင်မှုတွေလည်းရောပါလာနိုင်တယ်လို့သူကပြောပါတယ်ဒီလိုလို့ရတဲ့ကြောင့်အာနာသိန်းအစိုးရကိုစန့်ကျင်ဝေဖန်မှုတွေသာပိုတိုးလာနိုင်တယ်လို့လည်းသူကသုံးသပ်ခဲ့တာပါအခုနောက်ဆုံးမှဆိုရင်လည်းဘန်ကောက်မြို့ကနိုင်ငံခြားသတင်းစာဆရာများအသင်းတိုင်းမှာဆင်အာနာသိန်းမှုကြောင့်တိုင်းပြည်ရဲ့အခြေအနေတွေပိုဆိုးလာနိုင်တယ်လို့မှတ်ချက်ပေးခဲ့တဲ့ပညာရေးဝန်ကြီးဟောင်းကိုလည်းစစ်တပ်ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်စစ်တပ်ရဲ့စင်ခေါ်မှုကိုလက်မခံဘဲငင်းဆန်ခဲ့တဲ့သူ့အနေနဲ့ဖမ်းဆီးမဲ့အရေးကိုလည်းရင်ဆိုင်သွားမှာဖြစ်တယ်လို့ဖမ်းဆီးမခံရခင်မှာပဲသတင်းတောက်တွေကိုမှတ်ချက်ပြီးပြောဆိုခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံရဲ့ပြည်ပကအခြေအနေကိုကိုအောင်လွင်ဦးပြောပြခဲ့တာပါအခုတခါတော့ယူကရိန်းနိုင်ငံရဲ့အခင်းအကျင်းကိုတင်ပြပါမယ်ရုရှားအစိုးရမသိဘဲနဲ့တော့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလာတဲ့ခွဲထွက်ရေးတမားတွေဘက်ကတိုက်ခိုက်မှုတွေလှုပ်လာနိုင်မှာမဟုတ်ဘူးလို့ယူကရိန်းဆိုင်ရာအမေရိကန်သံတမန်ကြီးကပြောလိုက်ပါတယ်ခွဲထွက်ရေးတမားတွေထဲမှာစနစ်တကျလေ့ကျင့်ထားသူတွေပိုများလာတယ်လို့ KF မြို့တော်မှာ VOA နဲ့မေးမြန်းစင်မှာသံတမန်ကြီးဂျော့ဖရီပီယက်ကပြောပါတယ်ယူကရိန်းသမရရွေးကောက်ပွဲယူကရိန်းနဲ့အနောက်နိုင်ငံတွေရဲ့ရှေ့ဆက်ဆံရေးအခြေအနေတွေအကြောင်းတမန်ကြီးပြောပြတာတွေနဲ့ပတ်သက်လို့ VOA သတင်းတောက် Elperson KF မြို့တော်ကသတင်းပေးပို့ထားပါတယ်မဆုမြတ်မွန်ကတင်ပြပါမယ်
တိတ်မကြခင်သတင်းပတ်တွေတော့ကတော့ရုရှားကြောထောက်နောက်ခံပေးထားတဲ့ခွဲထွက်ရေးတမားတွေဟာယူကရိန်းအရှေ့ပိုင်းကအစိုးရအဆောက်အဦတွေကိုဝင်ရောက်သိမ်းပိုက်ထားတဲ့အစွန်းရောက်တမားတွေအဆင့်ပဲရှိခဲ့ပါတယ်အခုတော့သူတို့ဟာနိုင်ငံအရှေ့ပိုင်းကအထူးကလေးစိမ့်နဲ့ယူကရိန်းစစ်စခန်းတော်တော်များများကိုတိုက်ခိုက်နှိုင်လောက်တဲ့စစ်တပ်လိုဖြစ်လာခဲ့ပါတယ်ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးဂျက်ဖရီဖိုင်ယက်ကတော့ဒီအဖွဲ့တွေအနေနဲ့အကူအညီထောက်ပံ့မှုမရဘဲအခုလိုဖြစ်လာနိုင်မှာမဟုတ်ဘူးလို့ VOA နဲ့သီးသန့်မေးမြန်းကမ်းမှပြောကြားခဲ့ပါတယ
် Personally I'm skeptical that this could be happening without some kind of official at least connivance
ဒီအုပ်စုတွေရုရှားဘက်ကနေနေဆက်ဖြတ်ပြီးရောက်လာတယ်ဆိုတဲ့အထောက်အထားတွေအများကြီးရှိပါတယ်ကျွန်တော်အမြင်ပြောရရင်တော့ဒီလိုဟာမျိုးဟာအစိုးရရဲ့တနည်းတဖို့အကူအညီမပါဘဲနဲ့တော့ဖြစ်နိုင်မှာမဟုတ်ပါဘူ
းယူကရိန်းနိုင်ငံမှာအစိုးရအသစ်ဖွဲ့စည်းနိုင်ဖို့လုပ်နေချိန်မှာမတီးမငိမ့်ဖြစ်အောင်တမင်လုတ်တဲ့ခွဲထွက်ရေးသမားတွေရဲ့တိုက်ခိုက်မှုအပေါ်အမေရိကန်တပ်အမတ်ကြီးကအပြစ်တင်ပါတယ်အရှေ့ပိုင်းမှာအကြမ်းဖက်မှုတွေရှိနေတဲ့ကြားကရွေးကောက်ပွဲတွေလုပ်နိုင်ခဲ့တာကိုတော့ချီးကျူးပါတယ်အရှေ့ဘက်ချမ်းကဒေသနှစ်ခုမှာအများအပြားမဲမပေးနိုင်ခဲ့ကြပေမဲ့ရွေးကောက်ပွဲရလဒ်ဟာတရားဝင်နေဆိုတာကိုလည်းတပ်အမတ်ကြီးကလက်ခံပါတယ
် But on balance we see this as perhaps the freest election in Ukraine's history in terms of the breadth of candidates the quality of the administration
ဝေါရှင်ပြိုင်တဲ့ကိုယ်စားလှယ်တွေရွေးကောက်ပွဲကျင်းပနိုင်အောင်စီစဉ်မှုတွေလွတ်လပ်လပ်သတင်းထုတ်ပြန်နိုင်မှုတွေကိုကြည့်ပြီးယူကရိန်းနိုင်ငံရဲ့သမိုင်းမှာအလွတ်လပ်ဆုံးရွေးကောက်ပွဲလို့ကျွန်တော်မြင်ပါတယ်ယူကရိန်းနိုင်ငံနဲ့ယူကရိန်းပြည်သူတွေအတွက်အကောင်းဘက်ဆောင်တဲ့ရွေးကောက်ပွဲဖြစ်ပါတယ
်သမရဖြစ်လာမဲ့သူလို့မြင်နေရတဲ့ပက်ထရိုပရိုရှန်ကိုအပေါ်ပြည်သူတွေကပြက်ပြက်သားသားလှုပ်ပိုင်ခွင့်ပေးလိုက်တာပဲလို့တပ်အမတ်ကြီးပါယက်ကပြောပါတယ်နိုင်ငံအရှေ့ပိုင်းငြိမ်းချမ်းဖို့ပြည်သူတွေနဲ့ထိတွေ့ဖို့အဂတိလိုက်စားမှုတိုက်ဖျက်ဖို့နဲ့အနောက်နိုင်ငံတွေနဲ့ပုံမကောင်းမွန်တဲ့ဆက်ဆံရေးရရှိဖို့ဆိုတဲ့သူ့ရဲ့ဦးစားပေးဆောင်ရွက်မဲ့ကိစ္စတွေအပေါ်အမေရိကန်ကထောက်ခံတယ်လို့လည်းပြောပါတယ
် We see this as a way to build prosperity for Ukrainian citizens as a way to build stability for Ukrainian institutions
ယူကရိန်းပြည်သူတွေတရားဝါပြောဖို့ဆောင်ရွက်မှုတွေလို့ကျွန်တော်တို့ကမြင်ပါတယ် ယူကရိန်းအဖွဲ့အစည်းတွေကြားတည်ငြိမ်အောင်တဲ့ဒီနိုင်ငံမှာပုံပြီးတရားမျှတတဲ့ဒီမိုကရေစီလူပေါင်းတည်ဆောက်ဖို့လှုပ်တင်တာတွေလို့မြင်ပါတယ
်အမေရိကန်အစိုးရနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကယူကရိန်းအပေါ်စီးပွားရေးနဲ့စစ်ရေးအရာထောက်ပံ့တွေပေးနေတာကိုဆက်ပြီးတော့ပေးသွားမယ်လို့လည်းတာအမတ်ကြီးကပြောပါတယ်အရင်ယူကရိန်းသမ္မတဖေရှားခန်ရရုရှားကခရိုင်းမီးယားဒေသကိုသိမ်းယူပြီးတော့ယူကရိန်းအရှေ့ပိုင်းကကိစ္စတွေမှာဝင်ရောက်ဆွတ်ဖက်မှုတွေဖြစ်လာတဲ့အထိစဖြစ်ခဲ့တဲ့ EU လိုလားတဲ့လှုပ်ရှားမှုအပေါ်အမေရိကန်ကထောက်ခံခဲ့မှုအပေါ်နောင်တမရဘူးလို့လည်းယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးကပြောပါတယ်အဲ့ဒီလိုမျိုးလှုပ်ရှားမှုတွေဖြစ်အောင်အမေရိကန်ကလှုပ်ခဲ့တာလို့ရုရှားဘက်ကဆွဆွဲချက်ကိုတော့သံအမတ်ကြီး Jeffrey Payet ကပယ်ချပြီးတော့ပြီးခဲ့တဲ့6လတည်းယူကရိန်းမှာဖြစ်ခဲ့တာတွေဟာဂုံတိုက်ခါရှိတဲ့တော်လှန်ရေးတစ်ခုဖြစ်တယ်လို့VOA နဲ့မေးမြန်းခန်းမှာပြောကြားသွားပါတယ်ရှင်
။ယူကရိန်းအကြောင်းတင်ပြပြီးအခုတခါအီဂျစ်နိုင်ငံဘက်ကလည်းကြည့်ရအောင်ပါ။အီဂျစ်သမ္မတရွေးကောက်ပွဲအတွက်မဲပေးရက်ကိုတတိယမြောက်နေ့အဖြစ်အစိုးရကနောက်တစ်ရက်ထပ်တိုးလိုက်ပါတယ်။မဲမပေးဘဲသပိတ်မှောက်နေသူတွေကိုဒဏ်ရိုက်သွားမယ်လို့အစိုးရကသတိပေးထားပါတယ်။ VOA သတင်းတောက် Edward Yeranian ကိုင်ရိုမြို့တော်ကသတင်းပေးပို့ထားတာကိုပြောပြခြင်းပါတယ်ခင်ဗျာ။အီဂျစ်သမ္မတရွေးကောက်ပွဲအတွက်မဲပေးရက်ကိုဗိုလ်ထူးနေ့တိရက်ထပ်တိုးလိုက်ကြောင်းအီဂျစ်ဝန်ကြီးချုပ်အီဘရာဟင်မက်ကလီဖ်ရဲ့ကြေညာချက်ကိုအီဂျစ်ပြည်သူတွေအံ့အားသင့်ခဲ့ကြပါတယ်။မဲပေးနေတဲ့အင်ကာနေ့ကိုရုံးပေးရက်အဖြစ်အစိုးရကကြေညာထားပြီးဖြစ်ပါတယ်။ရွေးကောက်ပွဲကိုမဲမပေးဘဲနေသူတွေမဲလာပေးကြဖို့ခရစ်ယာန်နဲ့မွတ်စလင်ဘာသာရေးခေါင်းဆောင်တွေကလှုံ့ဆော်နေကြတာပါ။အရေးချက်ခံကြတဲ့သမ္မတလောင်းကိုမကြိုက်ရင်တော့မှတရားဝင်တဲ့ရွေးကောက်ပွဲဖြစ်ဖို့မဲသွားပေးတဲ့တယ်လို့ခရစ်ယာန်ဘုန်းတော်ကြီးရှန်နွတ်ဒါကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။
المهم المشاركه المشاركه العدديه لان المشاركه العدديه هتاكد ما سبق
သူပြောတာကမဲရဂိုင်းနှုံးအများဆုံးရသူကတရားဝင်ရွေးချယ်ခံရမှာမို့မဲရည်အတွက်ကအရေးကြီးကြောင်းဒီမိုကရေစီတိဆောက်ရေးနဲ့တိုင်းပြည်တည်ငြိမ်ရေးအတွက်ရွေးကောက်ပွဲနီးလန့်ကအထောက်အကူပြုတဲ့အကြောင်းဒါကြောင့်ရွေးချယ်ခံရတဲ့သမရလောင်းကိုမကြိုက်ပင်မဲ့လဲတာဝန်ရမဲပေးရမှာဘောလို့ရှန်နိုရာကပြောသွားတာပါကယ်ရိုမြို့လေဝန်ထမ်းနေနေတဲ့အင်ဘာဘာရက်ကွက်ကအမျိုးသမီးမဲယုံတစ်ခုမှာတော့တကူလုံးဝေယုံခြုံလာတဲ့အမျိုးသမီးတွေနဲ့ကြိတ်ကြိတ်တိုးစူးညံ့နေပါတယ်။အစိုးရယုံနေဘဏ်နဲ့ stock share ဈေးကွက်တွေကိုအစိုးရအမိန့်နဲ့ပိတ်ခိုင်းတာပြီးအမြဲတမ်းကားတွေလူတွေနဲ့ပိတ်ကျက်နေတဲ့အချက်ချာကြတဲ့ရက်ကွက်တွေမှာလည်းလူသူကင်းရှင်းနေပါတယ်။ Alexandria မြို့မြေထဲပင်လယ်စိတ်ကမ်းနာကမဲယုံတစ်ခုကနေမဲပေးမဲ့လူစုကြီးဟာမွန်းတဲ့နေပြင်းပြင်းအောက်မှာတနေကုန်တန်းစီနေကြတာပါ။ Massa Metro ဆိုတဲ့စိတ်ကမ်းမြို့မဲယုံမှာတော့ Abdella Abdel Latif ဆိုသူကသူနဲ့အပေါင်းပါတွေဟာဒီရွေးကောက်ပွဲကိုမဲပေးဖို့ဆုံးဖြတ်ထားကြောင်းပြောပါရယ်သမရမော်စီကိုဖြုတ်ချပြီးနောက်ပိုင်းအီဂျစ်ကာကွယ်ရေးဝန်ကြီးဟောင်းအဗ်ဒယ်ဖက်တာ LCC ရေးဆွဲခဲ့တဲ့ဒီမိုကရေစီကိုဥတီစေမဲ့နိုင်ငံရေးလမ်းညွန်မြေပေါ်အကောင့်တွေပေါ်လာအောင်သူတို့မဲပေးချင်တာပါလို့အဗ်ဒယ်လက်တစ်ကပြောပါရယ
်ဖီလီယုမ်တာနီအလ်ဒူရူဖ်အယ်ကဝီယာဝရှက်ဒတ်အယ်ဟာရာရာဖီလီယုမ်အယ်အောလ
်အဗ်ဒယ်လက်တစ်ပြောတာကတနင်္လာနေ့တုန်းကရာသီဥတုပူပြင်းလို့မဲပေးမဲ့သူတွေပြန်ကုန်ကြတဲ့အကြောင်းအင်္ဂါနေ့မှာအပူချိန်တဖြည်းဖြည်းကျလာလို့လူတွေပုံမှန်မဲလာပေးနေကြကြောင်းပြောသွားတာပါကိုင်ရိုမြို့မြောက်ဘက်မနိုဖီးယားဒေသမှာတော့မဲယုံမှုဝိုင်းအိုရန်ကလူတွေပုံမှန်မဲလာပေးနေကြောင်းပြဿနာမရှိတော့ဘူးလို့သူမျိုးမှန်းကြောင်းပြောပါတယ်ရွေးကောက်ဝဲကော်မရှင်အကြီးအကဲဒါရက်ရှီဘောအကြီးရုပ်မြင်တန်ကြားမှာကြေညာသွားတဲ့အတိုင်းပဲမဲယုံတချို့မှာမတမာမှုရှိနေတာကိုတိုင်းစားအနေငယ်ရခဲ့တာကလွဲလို့ရွေးကောက်ပွဲရလဒ်ကိုပုံမှန်အတိုင်းကြီးညာနိုင်မယ်လို့မျှော်လင့်ကြောင်းပြောသွားတာပါမဲယုံမှုတွေနဲ့မဲယုံဝန်ထမ်းတွေကိုတတိယနေ့ရွေးကောက်ပွဲအတွက်ဆက်ပြီးတာဝန်ထမ်းဆောင်ဖို့ညွှန်ကြားထားပေမဲ့ဒီဗိုလ်ထူးနေ့ကိုအများပြည်သူနားရက်အဖြစ်အစိုးရကမကြေညာခဲ့ပါဘူးသမရလောင်းဖြစ်တဲ့ကာကွယ်ရေးဝန်ကြီးဟောင်းအဗ်ဒယ်ဖက်တာ LCC ကတော့သူ့ရဲ့ပြိုင်ဘက်လဝေးရင်ခေါင်းဆောင်ဟာမဒင်းဆာဘာဟီကိုရင်ဆိုင်နေရပေမဲ့ရွေးကောက်ပွဲနိုင်ဖို့လားလာကောင်းနေပါတယ်ခင်ဗျာ
View American တန်ကမနေ့ဖက်9နာရီအထိအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ် View American တန်ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းတွေဆိုရင်ပဲဖြစ်ဖြစ်တေးသချင်းတောင်းခြင်းတွေဆိုရင်ပဲဖြစ်ဖြစ် burmese@voanews.com ဆိုတဲ့ email လိပ်စာကိုစာရေးသားပေးပို့နိုင်ကြသလိုစာတိုက်ကနေတဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA American တန်တဆင့် American တန်